မြန်မာနိုင်ငံလုံခြုံအေးချမ်းဖို့ဆိုရင်တပ်မတော်နဲ့ပြည်သူအကြားမှာအပြန်အလှန်လေးစားဖို့ယုံကြည်ဖို့ချစ်ခင်ဖို့လိုအပ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌတောင်ဆန်းစုကြည်ကဒီကနေ့ချင်းပြည်နယ်ဖလန်းမြို့လူလူတွဲဆောင်ပွဲတွင်ပြောလိုက်ပါတယ်။အဲဒီလိုအပြန်အလှန်ယုံကြည်လေးစားချစ်ခင်ဖို့ဆိုရင်ပြည်သူတွေကိုအလုပ်ကျွေးပြုပြီးပြည်သူစံတော်ကိုဖြစ်စည်းဖို့လိုအပ်ကြောင်းလဲတပ်မတော်ကိုတိုက်တွန်းပြောဆိုခဲ့ပါတယ်။သတင်းပြည်ဆောင်ကို VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာဟောပြောစည်းရုံးရဲ့အတွက်ချင်းပြည်နယ်ကိုရောက်ရှိနေတဲ့ဒေါ်အောင်ဆန်းစုကြည်နဲ့အဖွဲ့ဟာဒီကနေ့နေကင်း၁၂နှစ်လောက်ကတိတိမျိုးကနေဖလန်းမျိုးကိုရောက်ရှိလာပြီးနေကင်း၂နှစ်လောက်မှာဖလန်းမျိုးဟရန်တီယိုအောက်စားကွင်းမှာလူထုတွဲဆုံပွဲကျင်းပခဲ့ပါတယ်။ဒီတွဲဆုံပွဲမှာဒေါ်အောင်ဆန်းစုကြည်ကပြည်တော်စုတိဆောက်ရေးတိုင်းရင်းသားချစ်ကြည်ရေးနဲ့ချင်းပြည်နယ်ရဲ့ပညာရေးကိစ္စတွေကိုထက်သွင်းဆွေးနွေးဟောပြောခဲ့တယ်လို့တမ်ဘရော်နဲ့ပြည်သူအကြဆက်ဆံရေးဟာအရေးပါကြောင်းကိုအခုလိုပြောဆိုခဲ့ပါတယ်
။ကျမကတမ်ဘရော်နဲ့မားရီအဆင်ပြေပြီ။ချင်းပြည်နယ်ကနေကကျမနဲ့နိုင်ငံတက်ပေါ့။ကျမရဲ့ပုဂ္ဂိုလ်ရေးတာရုပ်ရှင်တစ်ခုလည်းအဲ့လိုမဟုတ်ပါဘူး။ဒါလည်းပါပါဘူး။ဒါလည်းကျမမင်းမင်းပါပဲ။ပုဂ္ဂိုလ်ရေးတာရုပ်ရှင်ကတမ်ဘရော်နဲ့အဆင်ပြေပြီ။ကျမနဲ့တမ်ဘရော်နဲ့ပြည်သူအဆင်ပြေပြီ။ကျမအဓိကအဆင်ပြေပြီဆိုတဲ့အကြောင်းကနိုင်ငံတက်တယ်။ဒီနိုင်ငံအေးချမ်းမှုလုံခြုံမှုဖြစ်လို့တောင်းတော်နဲ့ပြည်သူဟာပြောင်းနေကြတယ်ရင်ကျရမယ်ပြောင်းနေတော့လေးစားရမယ်ဖြစ်ခင်ရမယ်အဲ့လိုအနေထားမရှိလို့တော့ဘယ်တော့မှဒီနိုင်ငံဟာပြည်နေတယ်မဟုတ်ဘူးလုံခြုံနိုင်မှာမဟုတ်ဘူး
ဒေါ်ဆန်းစုကြည်ဟာမြမတက်မတော်ကိုလူထုကကြီးညိုလာစေဖို့အတွက်မကြခင်ကသူ့တွားရောက်လေ့လာခဲ့တဲ့အင်္ဂလန်နိုင်ငံကဆင်းဟတ်တက်ကတို့နဲ့လည်းနှိုင်းရှင်ပြီးထက်သွင်းပြောကြားခဲ့ပါတယ
်ဒီဆက်တက်ကတောင်ပေါ်ကပါလေဆိုတော့ကျွန်တော်တို့ဟာပေါ့နော်ငေါတောင်ကိုသိနိုင်တဲ့အတွက်ဝင်ထားရတယ်ဒီစက်စီလီကြောက်နေတယ်ဒုချင်းဝင်ဝင်ထားလို့ရှိအားဖြင့်ငေါတောင်ကိုသိရတယ်ငေါတောင်ကရှိရနေပြီဆိုတော့ပုံပုံပုံနဲ့ကြောက်လို့မဟုတ်ဘူးသိနေပြီတော့ကိုယ်အနေနဲ့အပေါ်အနေကြောက်ပြီးနေလို့မဟုတ်ဘူးငေါတောင်ဆိုတာတကယ်ငေါတောင်ကိုသိရင်လို့ရှိလို့ရှိဝင်ထားရတယ်တာဝန်ယူရတယ်ဒုချင်းရတယ်အဲ့ဒီစိတ်ကသူသိပြီမနော်ရဲ့ဒီဒီကြားလေးထဲမှာလေဒီစိတ်ကြိုက်ဖြစ်ပြီးဒီလိုဖြစ်ရတယ်အဲ့တော့တမလို့ကောင်းကောင်းနေတယ်ထုံးပြီးလည်းကောင်းနေချင်တောင်းတာဆိုတော့တမလို့ကောင်းကောင်းနေဖြစ်ဖြစ်နိုင်ငံရေးတောင်းတာနဲ့ဖြစ်ဖြစ်နောက်ဆုံးကြတော့ဒီဒီကိုလုံးကျဲလို့ဒီဒီကိုကူညီလို့ဒီဒီရဲ့ခံတာလေးပေါ်ထုတ်ပေးလို့ရှိတယ်စိတ်ကြိုက်နေတာဝန်ကျေကျေနိုင်မှာတကယ်ကောင်းကောင်းဖြစ်ဖြစ်တယ်ဒီလိုကြည့်ရင်ဒါလေးကိုပြရတယ်
မြမတက်မတော်အနေနဲ့လည်းလူထုစံနာကိုဖြည့်ဆည်းပေးဖို့အခုလိုဆက်လက်တိုက်တွန်းထားပါတယ်
။ဒါတော့ဒီမှာတက်မတော်အနေနဲ့လည်းဒီလူရဲ့စံနာကိုဖြည့်ဆည်းပေးတာဒီလူရဲ့စံနာဆိုတော့ဘာလဲဆိုတော့ဖြည့်ဆည်းတာလေ့လာတာလေ့လာလို့သိတဲ့အခါကျရင်ဒီစံနာကိုသိဝဖို့အတွက်အသက်နိုင်ဖို့လက်သိကြပါလို့ဒီမှာဒီလိုလေးဆော်ဖို့ဒီလက်သိရမှာတက်မတော်သားများရဲ့တာဝန်ဖြစ်တယ်လို့ဒီသာဝင်ကိုခြေပြုံးခြင်းအပြင်တမတော်ကျလေအင်မတန်မှအကောင်းကျိုးရနိုင်ပါတယ်။ဒီလူတွေကနေပြီးလေးစားရအောင်နဲ့ချစ်ခင်ပါမယ်။ဒီလူရဲ့လေးစားမှုချစ်ခင်မှုနဲ့နိုင်ရှင်လို့ရတဲ့အရာဘာမှမရှိပါဘူး။ဒီမှာလိုရတဲ့ဖွဲ့စည်းပုံစံအမှုတွေသင်ရှင်းတဲ့ညမှာတမတော်ကိုလည်းပါဝင်ပြည်နေလို့ဒီမှာပြောရမှာ။
ဒီကနေ့ကျင်းပတဲ့ဖလန်းမျိုးလူထုတွဲဆုံပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကော်မတီအဖွဲ့ဝင်ဦးသေးဦးက2008ဖွဲ့စည်းပုံရဲ့ပြုပြင်သင့်တဲ့အချက်တွေကိုဟောပြောခဲ့ပါတယ်။ဒီတွဲဆုံပွဲကိုတက်ရောက်လာတဲ့ဖလန်းဒေသခံတယောက်ကတော့သူ့ရဲ့ခံစားချက်ကိုအခုလိုပြောပါတယ်
။လူထုကတော့ဝန်တာပြည်ပြည်တော်ဖြစ်ကြပါတယ်။မြင်မြင်ပေါ်တဲ့လူတွေလည်းရှိတော့လေ။သူတို့အားရပါတယ်။လူထုကတော့များပါတယ်ဘလလရှိမလဲ2000ဝန်းကျင်ရှိနေတဲ့တူတယ်ဘလမ်းမျိုးပေါ်အဲဟိုအနည်းနာကြည့်တော့လာတဲ့လူတွေရှိပါလား
ဖလမ်းမျိုးလူထုတွဲဆုံပွဲကိုညနေ3နာရီလောက်မှရန်နာခဲ့ပြီးတဲ့နောက်ဒေါ်ဆန်းစုကြည်နဲ့အဖွဲ့ဟာချင်းပြည်နယ်မြို့တော်ဟာခါမြို့ကိုဆက်လက်ထွက်ခွာသွားပါတယ်မနက်ဖာမှာတော့ဟာခါမြို့မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးလူထုဟောပြောပွဲကျင်းပမှာဖြစ်ပါတယ်